တိုင်းသားလက်နက်ကိုင်အဖွဲ့ဖြင့်စုစည်းထားတဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့ဖေဖော်ဝါရီလ23ကနေ25ရက်နေ့ထိကျင်းပတဲ့အစည်းအဝေးကနေအဖွဲ့ဝင်အစ်စ်ဖြစ်ကချင်အမျိုးသားအဖွဲ့ KNO နဲ့ယာယီအဖွဲ့ဝင်ဖြစ်ခဲ့တဲ့ချင်းအမျိုးသားတဦး CNS တို့ကိုအဖွဲ့ဝင်တွေအဖြစ်တိုးချဲ့ပြီးလက်ခံသွားဖို့ဆုံးဖြတ်လိုက်ပါတယ်။ဒီအကြောင်းထိုင်းချီဆိုင်ယူရီသင်းတော့မယီးမာကတင်ပြပို့တာပါ။
တိုင်းရင်းသားတပ်ပေါင်းစုတစ်ခုလည်းဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဟာစတင်ဖွဲ့စည်းခြင်းကအင်အား7ဖွဲ့နဲ့စုစည်းထားတာဖြစ်ပြီးနောက်ပိုင်းမှာတော့အဲ့ဒီအဖွဲ့တွေကနေ KNU ကရင်မျိုးသားအစည်းအရုံးကနေခွဲထွက်ခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NC ကိုလက်မှတ်ရေးထိုးမှုလုပ်ခဲ့တာပါဒီနောက်မှာတော့မကြသေးခင်ကပဲမော်ပီတက်ပါတီ MNSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကလည်းဒီလရဲမှာပဲလက်မှတ်ရေးထိုးခဲ့တာပါနောက်ပိုင်းမှာတော့အင်အား5ဖွဲ့သာကျန်တော့တဲ့UNFC အနေနဲ့အဖွဲ့ဝင်တက်တီကိုဆက်မှန်လက်ခံခဲ့တာဖြစ်ပါတယ်။ချင်းမိုင်မြို့မှာလုပ်ခဲ့တဲ့၃ရက်ကြာအစည်းအဝေးကနေအဖွဲ့ဝင်တက်နှစ်ဖွဲ့ကိုလက်ခံခဲ့တဲ့အကြောင်း UNFC ရဲ့ကြိုးရိပ်ဆိုခွင့်ရှိသူလည်းဖြစ်ရခိုင်ပြည်အမျိုးသားကောင်စီရဲ့အထွေထွေမှုလည်းဖြစ်တဲ့ဦးထွန်းစောကပြောပြပါတယ်
။ဆရာတော်ကျွန်တော် UNFC ရဲ့အဖွဲ့ဝင်ဖွဲ့စည်းစစ်ကနေပြီးတော့ဒါရီရစေးထားတဲ့အဖွဲ့စည်းတခုဖြစ်တယ်ပေါ့။ဒီပြည်နယ်အနေနဲ့ပြန်မှာကျွန်တော်ပြသပြီးတော့သုံးမြင့်ကျတဲ့ဘောနာရှိတယ်အဲ့ဒါကိုပြန်တုံ့တက်ပြီးမှဘောထားကိုသုံးမြင့်ကျချတာပေါ့နော်ဒီပြင်ပိုလေးပဲကျွန်တော်ဒီစဖွဲ့ကြီးကနေပါဝင်ခဲ့တဲ့ဒီ founding member အဖွဲ့ဒီကျွန်တော်လည်းပဲသူ UNFC မှာဆက်လက်ပါဝင်လို့တဲ့ဘောရာရှိတဲ့ပုံမှာအဲကျွန်တော်ကပြန်ပြီးလက်ခံကြည့်ဖြစ်ပါတယ်ဆိုရင်အဲ့ဒီနှစ်ဖက်ပါလာတယ်ဆိုလို့နော်အဲဒီအနှစ်ဖက်ဖြစ်သွားမယ်လို့ပြောရမှာဖြစ်ပါတယ်
UNFC အနေနဲ့ကတော့တပ်ပေါင်းစုနဲ့ဆွေးနွေးရေးကိုခေတ်အဆက်ဆက်အစိုးရအနေနဲ့အကြင်ကြင်စ조사ခဲ့ပြီးမြဲတဖွဲ့ချင်းအပြစ်ခတ်ရစေရင်တဖွဲ့ချင်းအရတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးမှုတွေကအစိုးရအဆက်ဆက်ကလှုပ်ဆောင်ခဲ့တဲ့အတွက်တပ်ပေါင်းစုနဲ့စုစုစီစီလှုပ်ဆောင်ဖို့အတွက်အခက်အခဲတွေဖြစ်ရတယ်လို့လည်းသူကဆိုပါတယ်။ဟော
တော့ခေတ်အဆက်ဆက်မှာဖြစ်လာတဲ့အနေအထားအရကျွန်တော်တို့တပ်ပေါင်းစုနဲ့ဆွေးနွေးမှုကိုခေတ်အဆက်ဆက်အစိုးရတွေကလက်ခံကြတာမဟုတ်ဘူးပေါ့နော်။UNFC နဲ့ပေါ့လေဒီသံတမန်ဦးသိန်းဆိုရလက်ထက်မှာတပ်အဆွေးနေနိုင်ခဲ့တယ်။ဒီအကြောင်းပြုပြီးတော့နောက်ပိုင်းသူတို့ကတော့ဒီ UNFC ရဲ့ဒီကံဘူဝတ်တဘောဒါအောက်မှာပေါ့လေအားလုံးပါဝင်နိုင်ရေးကိုလက်မခံနိုင်ဘူး။လက်မခံနိုင်တဲ့အချိန်ကအောက်မှာဒီလိုမျိုးဆွဲပြသွားတယ်ပေါ့နော်။ဆိုတော့ဒီလေဒီသူ့အဆိုးရဆိုပြောရမယ် NLD အဆိုးရကလည်းပဲဒီအားလုံးပါဝင်ရေးကိုဒီပုံစံနဲ့ရေးမရှိသေးဘူးပေါ့လေ။ဒါကြောင့်ကျွန်တော်တို့အားလုံးပါဝင်နိုင်အောင်ဒီဒါကိုလည်းပဲကျွန်တော်တို့ကလက်ခံတော့ပြီးတော့မှဟောပါတော့နေတာဖြစ်ပါတယ
်လက်ရှိမှာတော့အဖွဲ့အစည်းတချို့ကတော့အဖြစ်ခက်ရစရေးလုပ်ပြီးတပ်ပေါင်းစုကနေထွက်ခွာသွားတာရှိတယ်လို့အင်အားကြီးအဖွဲ့အစည်းတစ်ခုဖြစ်တဲ့ကချင်လွတ်လပ်ရေးအဖွဲ့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပူးပေါင်းဖို့အတွက်ထွက်ခွာသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီလထဲမှာပဲတနိုင်ငံလုံးဖြစ်ခက်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့မွန်ပီတက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးကတော့ UNFC တပ်ပေါင်းစုမှာပဲဆက်လက်ရည်တည်သွားမယ်လို့သိရပါတယ်ရှင်။